The Lin Demia Snit Jin Dong Chin Sanya Ubdego, Manega, Bidu Ludoga, Dibu Bay Labare, Di Ubdeha, the Lin Demia Snit Lakan Jin Dong Bo, Titan Tara Ubde so we met, Ubdema Bawena Bomariha, Biso Mum Shibulo, Ludo Machoga, Wepamare, Dizden or Mammy Cat the Din Bibu Tavarishin.
Bidu Ludoma may quare some chemu a yat, Dibu may ye Demia dot the Ubrego, a Dibu like that Chapare, the Ubrene but the bee, Bidu Ludogo the Lepele Munega, Talking San Langa, a cool loop, Jovare.
Uri Shanga Jonathan, the Uri a baby on the Pizzo Mulan, she will go on my Bowman the Sailor Pass. So the Bowman the Sailor, the Uri and in it, Yatta like you to Lama, the Uri never came to Bummer in solution. အကာကိုတင်းမဖြစ်ဘူးလို့ကျမတို့ကဒီလိုပြောချင်ပါတော့အခုကတင်းတမရဆင်းနေကိုမချင်သုံးတင်ဘူးလို့ကျမတို့ကအခုကကန့်ွက်နေတာမဟုတ်ဘူးကျွန်မတို့တမရဆင်းနေချင်သုံးချင်အပြင်ကောင်းတဲ့ကောင်းကျိုးရှိရဲ့ဆိုတာလေကျမတို့ကနားလေတယ်ဒါပေမဲ့ဒီဥပဒေပြဌာန်းလိုက်ပြီးတဲ့နောက်မှာဥပဒေကိုအကာအကွယ်ယူပြီးတဲ့ပြီးတော့မမမာဒီဥပဒေရဲ့အားနဲ့ချက်ပေါ်မှာထောက်ပြီးတော့မမကျွလွန်လာပြမှုရဲ့အများကြီး ေးပွားလာမယ်ကလေးရဲ့ကလေးတန်ရဲ့အခွင့်အရေးတွေအားလည်းဆုံးရှုံးပြီးတော့သွားနိုင်တယ
်ဒီဥရိနဲ့ပတ်သက်ပြီးဥပဒေပါပုံမှန်တွေကပြည့်စုံမှုမရှိကြောင်းပန်မှုတွေရှိနေပေမဲ့ဥပဒေတင်သွင်းတဲ့ပြောင်စုတရားလွှတ်တော်ချုပ်ကတော့ဥပဒေဟာမြန်မာယောက်ျားနဲ့မိန်းမကိုတန်းတူအခွင့်အရေးရဖို့တင်ပြခဲ့တာဖြစ်ကြောင်းလွှတ်တော်မှပြောဆိုလိုက်ပါတယ်လူဦးရေပေါက်ဖွားမှုတော့အစမတန်များပြားလာတဲ့အမျိုးသားရေးပြဿနာတွေရှိလာတာကြောင့်အခုလိုဥပဒေတင်သွင်းရတာဖြစ်ကြောင်းပြောင်းစုတရားလွှတ်တော်ချုပ်တရားသူကြီးဦးမြတ်သိန်းကပြောပါတယ
်အခုကြာခံမဲ့တလင်းတရားစီဥတွေကတော့ကြောင်းပြအနာသိရောက်ချင်းမရှိပါဘူးဒီဥတွေထဲမှာပဲဒီဥတွေကအနာမတိမီကတူဦးတဲ့ပူတဲ့တရားဝင်နေများတို့နဲ့သက်ဆိုင်ခြင်းမရှိရလို့အတိအကျပြဋ္ဌာန်းပေးပြီးသားဖြစ်ပါတယ်တလင်းတရားစီချင်းသုံးခြင်းအဖြစ်မျိုးသမီးများခွင့်ရေးကိုထိခိုက်စရာအကြောင်းမရှိပါဘူးမပြောပါတော့တဲ့မျိုးသမီးအနေနဲ့ကူလားထိခိုက်နိုင်တာဖြစ်ပါတယ်ပြတ်တက်မှုရှိတဲ့ဥပဒေဖြစ်ပြီးနေနဲ့မရတို့ရဲ့ဆန္ဒအစ်မှန်နဲ့လည်းတိုက်ညီမှုရှိပါတယ်
ပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့ဒီဥပဒေမှာပုံမှန်20ပါဝင်ပါတယ်ဥပဒေအရအင်အောင်ရေးဖောက်ပြန်သူဟာပြစ်မှုကျူးလွန်ကြောင်းထင်ရှားပါကထောင်နှံ10နှစ်ထိကြာခံနိုင်ပါတယ်ဒီဥပဒေဟာမြန်မာနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားပြုနိုင်ငံသားဧည့်နိုင်ငံသားတွေအပြင်မြန်မာနိုင်ငံပြင်ပမှာနေထိုင်နေတဲ့နိုင်ငံသားမြန်မာနိုင်ငံတွင်းမှာနေထိုင်စဉ်မြန်မာနိုင်ငံသားနဲ့လက်ထက်တဲ့နိုင်ငံခြားသားတွေပေါ်မှာပါအကျုံးဝင်တယောက်မှုရှိဖို့ဖော်ပြထားပါတယ်ဥပဒေရယောက်ျားသို့မဟုတ်မိန်းမတဦးဟာတရားဝင်လက်ထက်ထိမ်းများထားခြင်းရှိလျက်နှင့်နောက်ထပ်အိမ်အောင်ပြန်ထားပါကအိမ်အောင်ရေးပြစ်မှုကျူးလွန်သူတဦးအဖြစ်ပြစ်မှုကျူးလွန်ရာရောက်ပါတယ်ဒီလိုအိမ်အောင်ရေးပြစ်မှုကျူးလွန်ပါကလင်မယားကွာရှင်မှုဝင်ကိုကြံရှိနေတဲ့ဇနီးမယားသို့မဟုတ်လင်ယောက်ျားကတောင်းခံနိုင်ပြီးကွာရှင်ပါကအိမ်အောင်ရေးဖောက်ပြန်သူအနေနဲ့နှစ်ဦးပိုင်းပစ္စည်းနဲ့ပတ်သက်ပြီးခံစား권မရပါဘူးဒီအပြင်အိမ်အောင်ရေးပြစ်မှုကျူးလွန်သူနဲ့အတူနေထိုင်တဲ့ယောက်ျားသို့မဟုတ်မိန်းမဟာလေအိမ်အောင်ရေးပြစ်မှုကျူးလွန်သူတိတ်ဆုံးသွားခဲ့ရင်အမွေဆက်ခံ권မရဘူးလို့ဥပဒေမှာဖော်ပြထားပါတယ
်ဒီဥပဒေအတိုင်းဆိုလို့ရှိလို့ရှိရင်ကျမတို့ဘုရားပြားယူခြင်းကိုအမှန်တကယ်ထိထိရောက်ရောက်ကာကွယ်ရမယ်စားတရားဝင်ထိမ်းများခြင်းမပြုဘဲနဲ့တရားဝင်တိတ်တိတ်ပေါ်မိမများထားခြင်းဖြင့်အိမ်တော်ရဲ့ဖောက်ပြန်မှုများများပြားလာနိုင်ပါတယ်။မယားကြီးအားကွာရှင်းစင်ရန်အတွက်အနိုင်ထက်ပြုခြင်းချင်းအကြက်ကြိုင်ကြီးများနဲ့အိမ်တွင်းကြမ်းဖက်မှုများပေါ်ပေါက်လာနိုင်ပါတယ်။တရားမဝင်ပေါင်းသိနေထိုင်မှုကြောင့်အမျိုးသမီးရဲ့အခွင့်အရေးများကိုဆုံးရှုံးစေခြင်းတို့နဲ့ဆိုးကျိုးတွေကိုပေါ်ပေါက်လာနိုင်စေပါ
ပလဲမျိုးတွေကတော်ခင်ဆန်းလိုင်းကဥပဒေကြောင့်မျိုးသမီးအကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့ဒီကနေ့လွှတ်တော်မှာခုလိုတင်ပြခဲ့တာပါလက်ရှိမှာဒီဥပဒေကြမ်းဟာမျိုးဆောင်ဥပဒေ၄ခုတည်းကတစ်ခုအပါဝင်ဖြစ်တာကြောင့်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်မှုတွေရှိနေပါတယ်ဒီပြင်အခြားဘာသာကြားတွေအပေါ်မှာပါခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ဝေဖန်တာတွေလည်းရှိပါတယ်မျိုးဆောင်ဥပဒေ၄ခုအနက်လူဦးရေထိန်းချုပ်မှုဆိုင်ရာဥပဒေကိုပြည်အောင်စုလွှတ်တော်ကအတည်ပြုခဲ့ပြီးတမရလက်မှတ်ထိုးကပြဋ္ဌာန်းပြီးဖြစ်ပါတယ်မြမဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိန်းများခြင်းဆိုင်ရာဥပဒေကြမ်းကိုပြည်အောင်စုလွှတ်တော်ကအတည်ပြုပြီးဖြစ်ပါတယ်ဒီတလင်တမရစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုတော့အခုပြည်သူလွှတ်တော်မှအတည်ပြုပြီးဖြစ်လို့အမျိုးသားလွှတ်တော်မှဆွေးနွေးသွားမှာပါဒီကနေ့တဆင့်ပြည်တော်စုကိုဆက်လက်တင်ပြီးအတင်ပြုသွားမှာဖြစ်ပါတယ်